တရုတ်နိုင်ငံအနေနဲ့ဒီလာမယ့်စက်တင်ဘာလ၁ရက်နေ့ကစပြီးတော့ drone တင်ဖို့ရောင်းချမှုထိန်းချုပ်တာတွေကိုပြန်လည်ထိန်းချုပ်တင်းကျပ်သွားမယ်ဆိုပြီးတော့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာပါတယ်။အရက်ဖတ်3 drone တွေကိုစီးရီမှန်ချက်ဒါမှမဟုတ်အကြမ်းဖက်တိုက်ခိုက်ရေးလုပ်ငန်းတွေမှာအသုံးချတာကိုကာကွယ်ဖို့ drone အမျိုးအစားတစ်ချို့နဲ့ drone အစိတ်ပိုင်းတွေပြပတင်ဖို့မှုကိုလုံးဝတားမြစ်သွားမယ်လို့ဆိုပါတယ်။လူအများများသိဆုံးစေတဲ့လက်နက်ပြန်ပွားမှုရှိမယ်drone အသုံးပြုမှုကိုဟန်တားနိုင်ဖို့အတွက်ဒီလိုဆုံးဖြတ်တာဖြစ်တယ်လို့တရုတ်ကုန်သွယ်ရေးဌာနကထုတ်ပြန်ချက်မှာဖော်ပြပါရတယ်။တရုတ်နိုင်ငံဟာ drone ထုတ်လုပ်မှုမှာအကြီးဆုံးကမ္ဘာနိုင်ငံတစ်ခုဖြစ်တယ်လို့ပဲနိုင်ငံတကာဇီးကွက်ကလည်းတင်ပို့နေတာပါ။စီးအရာကြီးမှန်းပြီးတော့ရပ်ဖက် drone အသုံးပြုမှုတွေကိုစတင်တယ်လို့တရုတ်အစိုးရပြောခွင့်ရသူကပြောခဲ့ပါရတယ်။ဥရောပမှာရုရှားကြီးကျော်တဲ့ယူကရိန်းစစ်တွင်းမှာနှစ်ဖက်စလုံးက drone အသုံးပြုနေပြီးတော့ရုရှားဟာစီးအမသုံးဖို့အတွက်တရုတ်နိုင်ငံကနေပြီးတော့ drone တွေဝယ်ယူခဲ့တယ်လို့အမေရိကန်ထောက်လိုင်းရေးအဖွဲ့အစည်းတွေကမကြာခဏထောက်ပြနေတာပါ။တရုတ်နိုင်ငံအနေနဲ့ပြပတင်ပို့မှုလုံးဝပိတ်ပင်တဲ့ဒီအရက်ဖက် drone မျိုးစားတွေဘာတွေလဲဆိုတာကိုတော့တိကျကျဖော်ပြတာမရှိသေးပါဘူးခင်ဗျ။